ပုဂ္ဂလိကကော်မတီကတည်ဆောက်တဲ့ SpaceX ဒုံးပျံကိုအသုံးပြုပြီးပထမဆုံးအကြိမ်အဖြစ်နဲ့ American အာကသယာဉ်မှူးနှစ်ဦးလိုက်ပါသွားတဲ့အာကသယာဉ်ကိုစနေနေ့နေ့လယ်ပိုင်းကအာကသတဲ့အောင်အောင်မြင်မြင်လွှတ်တင်နိုင်ခဲ့ပါတယ်။အာကသယာဉ်မှူးဒါဟာလီနဲ့ဘော့ဘန်ကန်တို့လိုက်ပါသွားတဲ့အာကသယာဉ်ကိုစနေနေ့ဒေသစံတော်ချိန်နေ့လယ်3နာရီ22မိနစ်မှာ Florida ပြည်နယ်မှာရှိတဲ့ Kennedy Space Center အာကသစခန်းကနေလွှတ်တင်ခဲ့တာပါ။တို့မြမလွတ်တင်ပြီကလေးနေမှာပဲအဂတယင်မှုဟာလီကဒီဖျောင်းနိုင်ကိုထွန်းကြီးကြပါစို့ဆိုပြီးတင်စားပြောသွားပါသေးတယ်။ကွာပတ်လမ်းကြောင်းတဲ့ကိုအခုလိုအောင်အောင်မြင်မြင်လွတ်တင်နိုင်လို့ဒါဟာပုဂ္ဂလိကပိုင်ကုမ္ပဏီလုပ်တဲ့ဒုံပြန်နဲ့လွတ်တင်တဲ့ပထမဆုံးအဂတခရီးစဉ်အဖြစ်သမိုင်းတင်သွားခဲ့ပြီဖြစ်ပါတယ်။ဇယ်စုနဲ့တခုနီဘာအတွင်းအမေရိကန်မြေပေါ်ကနေအဂတယင်ပြန်လည်လွတ်တင်နိုင်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယသမ္မတမိုက်ပင်စ်တို့ကဖလော်ရီဒါပြည်နယ်ကိုဒီတစ်ပတ်ထဲဒုတိယအကြိမ်ဖြစ်သွားရောက်ပြီး SpaceX ဒုံးပျံပြလော့တာကိုကြည့်ရှုခဲ့ကြပါတယ်။သူတို့နဲ့အတူအွန်လိုင်းကကြည့်ရှုသူ3တန်းကျော်လည်းဒီဒုံးပျံလွှတ်တင်တာကိုကြည့်ခဲ့ကြတာပါ။ SpaceX ဒုံးပျံကိုဖလော်ရီဒါပြည်နယ်ကနေဒီအာကသစခန်းကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေလွှတ်တင်ဖို့ပြင်ဆင်ထားခဲ့ပေမဲ့ရာသီဥတုအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရပါတယ်။အထက်ပေါင်း24ဓာတ်ပါရှိတဲ့ SpaceX Falcon 9ဒုံးပျံကိုကမ္ဘာပတ်လမ်းနဲ့အခုလိုအောင်မြင်မြင်နဲ့လွှတ်တင်နိုင်ခဲ့တာကြောင့်ဒီဇိုင်းအသစ်နဲ့ပြုလုပ်ထားတဲ့ Crew Dragon အကသယင်နဲ့လိုက်ပါသွားတဲ့အကသယင်မှု Harley နဲ့ Brankham တို့နှစ်ဦးဟာကမ္ဘာပတ်လမ်းမှာစကိုးနိုင်ကြအောင်နေပြီးတဲ့နောက်နိုင်ငံတကာအကသစခန်းနဲ့ချိတ်ဆက်မှာဖြစ်ပါရယ်ခင်ဗျာ